မြန်မာနိုင်ငံသားရေးဝင်ကြီးဦးနာမောင်လင်းဟာတောင်ကိုရီးယားနိုင်ငံသားရေးဝင်ကြီးကင်ဆွန်ဟွမ်းနဲ့ဒီကနေ့တောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာတွေ့ဆုံပြီးတော့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုနဲ့တဘာဝအရင်းမြစ်နဲ့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စတွေမှာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုဘယ်လိုတိုးမြှင့်သွားနိုင်မလဲဆိုတဲ့နည်းလမ်းတွေကိုဒီနိုင်ငံသားရေးဝင်ကြီးတွေကရှာဖွေဆွေးနွေးခဲ့ကြတဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဩဂတ်စ်လ2ရက်နေ့ကစတင်ခဲ့တဲ့၄ရက်ကြာတောင်ကိုရီးယားခီးစဉ်အတွင်းမှာမြန်မာနိုင်ငံသားရေးဝင်ကြီးဦးဝနမောင်လင်းဟာတောင်ကိုရီးယားဝင်ကြီးချုပ်ကင်ဟွမ်ဆစ်နဲ့လည်းဒီကနေ့အစောပိုင်းတုန်းကတွေ့ဆုံခဲ့တာပါ။ပြီးခဲ့တဲ့မေလကလည်းတောင်ကိုရီးယားသမ္မတအီမြောင်ဘတ်မြန်မာနိုင်ငံကို၂ရက်ကြာခရီးသွားရောက်ခဲ့တယ်လို့ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနံမှုဆိုင်ရာကိစ္စရပ်တွေကိုသမ္မတဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။မြန်မာနိုင်ငံဟာ1985ခုနှစ်ကတည်းကတောင်နဲ့မြောက်ကိုရီးယားနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေးစတင်တည်ဆောက်လာခဲ့တာဖြစ်ပါရဲ့ရှင်။